NLD ပါတီကဗဟိုစည်းကမ်းထိန်းသိမ်းရေးအဖွဲ့ကိုလေပြန်လဲဖွဲ့စည်းတာတွေ့ရပါတယ်။ဆိုတော့လေဟိုဘာကြောင့်ဒီလိုပြန်ပြီးတော့ဖွဲ့စည်းတာပါလဲရှင်။ဟုတ်ကဲ့
။ဟိုကျွန်တော်တို့ဗဟိုကော်မတီအစည်းအဝေးမှာကျွန်တော်တို့ NLD ပါတီရဲ့လုပ်ငန်းကော်မတီတွေကိုဟိုဖြည့်ဆက်ပြင်ဆင်ပြီးတော့ဖွဲ့စည်းသွားမယ်ဆိုတာကျွန်တော်ဆုံးဖြတ်ချက်ချပါတယ်ခင်ဗျာ။အဲဒါကြောင့်အဲ့ဒါနဲ့အညီဗဟိုစည်းကမ်းထိန်းသိမ်းရေးကိုဖွဲ့တယ်ပြီးရင်တိုင်းနဲ့ပြည်နယ်တွေကိုလည်းဆက်လက်ဖွဲ့စည်းပါမယ်။ဘာလို့ဆိုတော့ကျွန်တော်တို့ကဒီအဖွဲ့ဝင်တော်တော်များများကကျွန်တော်လွှတ်တော်အစိုးရအဖွဲ့ဒီမှာဝင်ရောက်တာဝန်ယူရတဲ့အခါမှာစီကံထိန်းသိမ်းလုပ်ငန်းတွေလုပ်ကြရမှာအားနည်းချက်ရှိလာလို့ပ
ါဟုတ်ကဲ့ဆိုတော့အခုလက်တလောမှာဘာတွေလုပ်ဖို့ရောရှိမလဲရှင
်ကျွန်တော်ဒါလောဆိုတော့ပြင်ဆင်ဖွဲ့စည်းပြီးရင်တော့စီကံထိန်းသိမ်းအပိုင်းကိုပုံပြီးကြက်ကြက်မှမှလုပ်သွားမှာပါခင်ဗျာ
ဟုတ်ကဲ့စီကံဒီထိန်းသိမ်းရေးဆိုတဲ့နေရာမှာပေါ့လေအခုပါတီတွင်းမှာစီကံချိုးဖောက်မှုတွေဆိုလို့ရှိရင်ဟိုဘာတွေကအများဆုံးဖြစ်မလဲဘာတွေရှိနေပါလဲဆရာဟုတ်ကဲ
့အဓိကကတော့ကျွန်တော်တို့ပါတီဝင်အချင်းချင်းပါပဲပို့ပြီးတော့ဟိုညှိနှိုင်းဆောင်ရွက်နေတဲ့ပြဿနာတွေဖြစ်နေတာများပါတယ်ခင်ဗ
ျဟုတ်ကဲ
့ဟိုအစည်းအဝေးမှာခြားပြီးရှင်းရမယ့်ပြဿနာကိုမရှင်းဘူးပုဂ္ဂရာတူတဲ့သဘောနဲ့လုပ်တယ်ချင်းချင်းညှိနှိုင်းတိုင်နေမှုအများသဘောနဲ့သူ့ပေါင်းဆုံးဖြတ်မှုအဲ့လိုမျိုးတွေအားနေတဲ့အခါမှာကျွန်တော်မကျေနပ်ဖြစ်ပြီးတိုင်ကြတိုင်းများပါတယ
်ဟုတ်ကဲ့ဆိုတော့ဒီစီမင်းစီကံချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့ဟိုဘလောက်ထိအေးအေးယူရတာမျိုးတွေရောရှိပါလဲရှင
်ပြင်ထန်တာကတော့ကျွန်တော်ပါတီဝင်ဖြစ်ကထုတ်ပယ်တာစီအထူးရှိပါတယ
်ဟုတ်ကဲ့ဒီပါတီရင်းမှာအခုဒီစီကံထိန်သိမ်းရေးရာကဒီပါတီရှင်သန်တိုးတက်ဖို့အတွက်ကဘလောက်အရေးကြီးရလို့ဆရာအနေနဲ့ပြောနိုင်မလဲဆရာ
အော်ကျွန်တော်တို့ကဒီမဆောင်တာနိုင်ငံသားတွေအကုန်လုံးနဲ့ဖွဲ့စည်းထားတဲ့အခါကျတော့ကျွန်တော်တို့အဖွဲ့ရဲ့ဒီလုပ်ငန်းအောင်မြင်မှုမှာကျွန်တော်ကစီကံကိုပဲအဓိကဟိုတိုင်တွေ့ရပါတယ်ခင်ဗျအဲ့တော့စီကံနဲ့ပဲကျွန်တော်တို့အဖွဲ့ဝင်တွေရည်ရွယ်ရည်ကိုထိန်းသိမ်းရပါမယ်စီကံကခိုင်မာမှုမရှိဘူးဆိုရင်ကျွန်တော်တို့အဖွဲ့ဝင်တွေကမှဥပဒေမစိုးမိုးတဲ့နိုင်ငံတစ်ခုလိုပဲဖြစ်ဖြစ်ဖြစ်သွားနိုင်တယ
်ဟုတ်ကဲ့အခုလက်ရှိမှာဒီပါတီရင်းပေါ့လေဒီစီကံထိန်းသိမ်းရေးပိုင်းတွေမှာနော်ဟိုအခက်အခဲဆိုလို့ရှိရင်ဘာတွေရှိနိုင်မလဲဆရာတို့အနေနဲ့ဘာတွေကြုံရနိုင်တယ်လို့ပြောနိုင်မလဲရှင့
်အဓိကတော့ကျွန်တော်ခုနပြောခဲ့သလိုပါပဲကျွန်တော်တို့ဒီကနေ့မြေတာဝန်ယူထားတဲ့ပုံကိုယ်ရီကအခြားသောနိုင်ငံရင်းနဲ့လွှတ်တော်တာဝန်ယူသွားတဲ့အခါကျတော့သူတို့ဒီပုံမှန်လုပ်ငန်းများဆောင်ရွက်ရမှာဒီအားနည်းချက်ရှိရပါမယ်ခင်ဗ
ျဟုတ်ကဲ့ဟုတ်ကဲ့2020အတွက်ရောဒီရွေးကောက်ပွဲအတွက်ရောပါတီအနေနဲ့ပြင်ဆင်မှုတွေရှိနေပါပြီလားဘာတွေပြင်ဆင်နေတယ်လို့ရောဆရာပြောနိုင်မလဲဆရာ
ပါတီကိုဟုတ်ကဲ့ပါတီကိုပို့ပြီးတော့ချစ်လေးခိုင်မအောင်ပါတီလုပ်ငန်းတွေတွက်လက်စီမံလာအောင်လုပ်ချင်ရကျွန်တော်တို့ကလူမှုကိုစီရင်တာပဲဖြစ်ပါတယ်ခင်ဗျတော့ပါတီရဲ့လုပ်ငန်းတွေတွက်လက်လျင်မြန်လာမယ်လူမှုနဲ့ထိတွေ့မှုတော့ပို့ပြီးတော့လွယ်ကူမြန်ဆန်လာမယ်ဆိုရင်ကျွန်တော်2020အတွက်ရေကောက်ပွဲအတွက်ဒါချုပ်တင်ဖြစ်စဉ်မြင်လက်ပြီးဖြစ်ပါတယ
်ဟုတ်ကဲ့ဆရာအခုလို့ပြပြတာကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်လည်းပြည်သူတွေကိုအခုလို့ပြောခွင့်ရတဲ့အတွက်ကျေးဇူးတင်ပါတယ်